ပြည်နယ်နိုင်ငံမှာကျင်းပတဲ့ကုလသမဂ္ဂဗုဒ္ဓနေအခမ်းအနားကိုတည်ရောက်ဖို့နဲ့တရားဝင်အလို့သဘောခီးစဉ်ရောက်ရှိနေတဲ့သမဂ္ဂအဝင်မြင့်နဲ့ပြည်နယ်ဝန်ကြီးချုပ်ငွေရန်စွမ်းဖူးတို့စနေနေ့ကအတွေ့အကြုံဆွေးနွေးပါတယ်။ခေါင်းဆောင်တို့ကလက်ရှိကာကွယ်ရေးနဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေအပေါ်ဂုဏ်ပြုပြောဆိုခဲ့ကြပြီးရေတက်စစ်ဖက်စီးပညာကာကွယ်ရေးထုတ်ကုန်တည်ယူပို့ဆောင်ရေးရှာပွေကယ်ဆယ်ရေးဒေတာဘေးနဲ့အမျိုးသားလုံခြုံရေးတို့နဲ့ဆက်ဆက်တဲ့ရာသွင်းမှုတိုက်ချက်ရေးတို့မှာတိုးချဲ့ပူးပေါင်းဆောင်ရွက်ရေးတို့ကိုလည်းစဉ်းစားသုံးသပ်ဖို့သဘောတူခဲ့ကြတယ်လို့ BNN သတင်းကဖော်ပြပါတယ်။2020ခုနှစ်မှာရှစ်တောင်အာရှနိုင်ငံများအတင်းအာဆီယံအဖွဲ့အနှံ့အပြားဥက္ကဋ္ဌအဖြစ် BNN တာဝန်ယူတဲ့ကာလမှာမြန်မာနိုင်ငံဘက်ကထောက်ခံမှုပေးမယ့်ကိစ္စကိုလည်းသမ္မတဦးဝင်းမြင့်ကဆွေးနွေးခဲ့ကြောင်းသတင်းမှာဖော်ပြပါတယ်။ BNN နဲ့မြန်မာကြားကုန်သွယ်မှုက2018ခုနှစ်မှာအမေရိကန်ဒေါ်လာတန်860ကျော်ရှိခဲ့ပြီးလာမယ့်နှစ်ပြည့်အတွင်းနိုင်ငံကုန်သွယ်မှုတန်1000ကျော်ဖို့မျှော်လင့်ကြောင်းနောက်မြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုမှာ BNN ကအဆင့်ခွန်မှရှိပြီးစီမံကိန်း18ခုမှာအမေရိကန်ဒေါ်လာ 1.1 ဘီလီယံတန်ဖိုးရှိနေပါတယ်လို့ BNN ဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။သမ္မတဝန်ကြီးကတော့မြန်မာနိုင်ငံတွင်မှာ BNN ဘက်ကအခုထက်ပိုပြီးတော့ရင်းနှီးမြှုပ်နှံမှုတွေလာလုပ်ဖို့ဖိတ်ခေါ်ခဲ့ပါတယ်။ဒါ့အပြင်စနေနေ့ညနေပိုင်းမှာတော့ပြန်နံအမျိုးသားလွှတ်တော်ဥက္ကဋ္ဌမဒန်ငွေရန်တီကင်ငန်းနဲ့လည်းသမ္မတဝန်မြင့်တွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်။